2019ခုနှစ်ဥရောပချန်ပီယံလိဂ်ကလာနောက်ဆုံးဘောလုံးပွဲကိုစနေနေ့ညကစပိန်နိုင်ငံရီယယ်မက်ဒရစ်အသင်းနဲ့အီတလီနိုင်ငံကဂျူဗန်တက်စ်အသင်းတို့ရှင်းပြိုင်ကစားကြတာမှာရီယယ်မက်ဒရစ်အသင်းက၄ဂိုးတကိုးနဲ့အပြတ်အသတ်အနိုင်ရပြီးချန်ပီယံပလောက်ကိုစုကူးသွားပါတယ်ဒီတိုင်နိုင်ငံဝီလာနယ်ကာဒစ်မြို့မှာကျင်းပတဲ့ချန်ပီယံလိဂ်မှာရီယယ်မက်ဒရစ်ကတိုက်ဆင်မှုခရစ်စတီယာနိုရိုနာဒိုက၂ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ရိုနာဒိုကပထမပိုင်းမိနစ်20မှာတကူနဲ့ဒုတိယပိုင်း64မိနစ်မှာတကူအသီးသီးသွင်းခဲ့ပါတယ်ရီယယ်မက်ဒရစ်အတွက်ကျန်နှကူကတော့ကာလို့စ်ကာဆမီရိုကဒုတိယပိုင်း63မိနစ်မှာနဲ့မာကိုအဆန်ဆီယိုကဒုတိယပိုင်းမိနစ်90မှာအသီးသီးသွင်းခဲ့ပါတယ်ဂျူအန်နက်စ်အတွက်တလုံးတည်းသောခြေပါကူကတော့မာရီယိုမန်ဇူကစ်ကပထမပိုင်း29မှာသွင်းပေးခဲ့ပါတယ်မိနစ်ကချန်ပီယံဖြစ်ခဲ့တဲ့ရီယယ်မက်ဒရစ်အသင်းကအခုလိုအနိုင်ရလိုက်တဲ့ကြောင့်ဥရောပဖလားချန်ပီယံလိဂ်အဖြစ်ပြောင်းလဲကျင်းပနေတဲ့ခုခံကာကွယ်တဲ့အသင်းဖြစ်လာခဲ့ပါတယ်